တရုတ်တမ္မတရှိချင်းဖြင့်ရဲ့မြန်မာပြည်နှစ်ရက်တာခီးစဉ်တွင်မှချုပ်ဆိုခဲ့တဲ့နှစ်နိုင်ငံကြားသဘောတူညီမှု33ခုထဲကတရုတ်မြန်မာနယ်စပ်ဖြတ်ကျော်ပြီးဓာတ်အားလိုက်စီမံကိန်းဖြစ်နိုင်ခြေလည်လာမှုဆိုင်ရာနားလည်မှုစာချုပ်လွှာနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်တွင်းကမြေဆုံစီမံကိန်းစောင့်ကြည့်လည်လာသူတွေကစိုးရိမ်နေကြပါတယ်။ဒါဟာအေယာဝရီမြစ်ကြောင်းနဲ့တန်လွင်မြစ်ကြောင်းမှာရေအားလျှပ်စစ်ထုတ်လုပ်မှုတွေအတွက်အကျိုးလမ်းကြောင်းဖြစ်နိုင်တယ်ဆိုပြီးတွက်ဆမှုတွေလည်းရှိပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်။
နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်နဲ့လာရောက်တဲ့တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာပြည်ခရီးစဉ်မတိုင်မီကလေးကပြည်တွင်းမှာရှိတဲ့ရပ်ပတ်အဖွဲ့အစည်းတွေနဲ့တိုင်းရင်းသားလူမျိုးစုတွေကတရုတ်နိုင်ငံကယင်းနှီးမြှုပ်နှံထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနှစ်ဖက်အစိုးရကပွန်းလင်းမြင့်တာမှုရှိရှိပြည်သူတွေကိုချပြပေးဖို့တောင်းဆိုထားကြတာပါတရုတ်တမ္မတရဲ့ခီးစဉ်ဒုတိယမြောက်နေ့မှာနှစ်နိုင်ငံကြားစီးပွားရေးသဘောတူညီမှုစာချုပ်တွေနားလည်မှုစာကြုံလွှာတွေ33ခုကိုလက်မှတ်ရေးထိုးခဲ့ကြပေမဲ့အဲ့ဒီထဲမှာပြည်သူလူထုစိုးရိမ်နေကြတဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့တော့မပါခဲ့ပါဘူး။ဒါပေမဲ့24ခုမြောက်အဖြစ်ဖော်ပြထားတဲ့ MOU နားလည်မှုစာကြုံလွှာကတရုတ်မြန်မာနယ်စပ်ဖြတ်ကျော်ဓာတ်အားလိုင်းစီမံကိန်းဖြစ်နိုင်ခြေလေ့လာမှုဆိုင်ရာနားလည်မှုစာကြုံလွှာဖြစ်ပြီးဒါဟာမြစ်ဆုံနဲ့ဆက်ဆက်နေမယ်လို့စောင့်ကြည့်သူတွေကတန်လျာဖြစ်နေကြတာပါ။အဲ့ဒီစာချုပ်လွှာဟာမြန်မာပြည်သူတွေစိုးရိမ်နေတဲ့မြစ်ဆုံအပါအဝင်အေယာဝတီမြစ်ကြောင်းနဲ့တန်လွင်မြစ်ကြောင်းပေါ်ကရေအားလျှပ်စစ်ထုတ်လုပ်မှုတွေအတွက်အကျိုးလမ်းကြောင်းဖြစ်နေတယ်လို့ကချင်မျိုးသားကွန်ကရစ်ဥက္ကဋ္ဌဒေါက်တာအမ်ကောလာကပြောပါတယ်
။မြစ်ဆုံက6000မီဂါဝက်ပဲရှိတယ်။ကနာက15500မီဂါဝက်ကအဲ6ခုကထုတ်တယ်နော်။ငွေချမ်းကလည်းထည့်ပေါင်းလိုက်2000နီးနီးပြည့်ရောက်တယ်ဒါမှမဟုတ်အဲ့ဟာတွေအတွက်ကိုကျွန်တော်တို့ကဒင်းဆိုက်တွေပြည့်တိုင်းနေတဲ့အချိန်နေတော့ဒေါက်တာကကျွန်တော်တို့ရဲ့ဒေါကူမန့်တွေစိုက်ထုတ်ပြီးကျွန်တော်ကိုပြည်ပြည်မကြောင်းတဲ့အချိန်မှာအန်ဒီရဲ့တော်တော်များအဲ့ဟာလီဒီယာမိနေတော့တန်ဖဲကအာရုံစိုက်မှာအခုအဲ့ဒါမြေဆုံတွေပြောလိုက်တယ်တန်ဖဲမြေဆုံတွေကသုံးပါလားဆိုကျွန်တော်တို့ကမရှိတာမဟုတ်ဘူးကျွန်တော်တို့တတိပေးနေတာဟိုကနောက်ထပ်ခုနှစ်ခုကိုတီးပေး
မြစ်ဆုံနဲ့ပတ်သက်ရင်တန်ဖဲရွာမှာတရုတ်စွမ်းအင်ကုမ္ပဏီ CPI ကလုပ်နေတဲ့မြစ်ဆုံရေကာတာတည်ဆောက်မှကိုသာလူအများကသတိထားမိကြပေမဲ့မြစ်ဆုံနဲ့ဆက်ဆက်နေတဲ့လာစာ၊ခေါင်လန်ဖူး၊ဖီဇော၊လာကင်၊ပါရွဲနဲ့ချီဖွေစတဲ့16ခုမှာလျက်စစ်တာထုတ်လုပ်မဲ့အရေးကိုပြည်သူတွေအနေနဲ့အခုချိန်မှာသတိပြုဖို့လိုတယ်လို့ဒေါက်တာအမ်ကောလာကပြောတာပါ။2006ခုနှစ်ဒီဇင်ဘာလ28ရက်နေ့ကနိုင်ငံတော်အေးချမ်းသာယာရေးနှင့်ဖွံ့ဖြိုးရေးအဖွဲ့အစိုးရရဲ့အမှတ်1လျှက်စစ်စွမ်းအင်ဝင်ကြီးဌာနနဲ့တရုတ်စွမ်းအင်ကုမ္ပဏီ CPI ရှားမှမြစ်ဆုံအပါအဝင်စုစုပေါင်း18ခုမှလျှက်စစ်တာထုတ်လုပ်ဖို့ကိုစာချုပ်ချုပ်ဆိုထားခဲ့ကြတာဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးဆုံးရှုံးမှုများမဲ့ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးခေတ်ဆက်ဆက်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုပြည်သူတွေကိုချပြခဲ့ခြင်းမရှိဘဲပွန်းလင်းမြင်သာမှုလည်းမရှိခဲ့ဘူးလို့ပြည်သူအများစုကယုံကြည်ထားကြတာပါ။အခုမြစ်ဆုံနဲ့ပတ်သက်တယ်လို့ယူဆလို့ရတယ်24ချက်မြောက် MOU နားလည်မှုစာချုပ်လွှာနဲ့ပတ်သက်ပြီးအစိုးရတာဝန်ရှိသူတွေအနေနဲ့ပြည်သူတွေသိအောင်တိတိကျကျထုတ်ပြန်ပေးဖို့လိုအပ်တယ်လို့တရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လေ့လာသူဒေါက်တာရံမျိုးသိန်းကအခုလိုပြောပါတယ
်ဒီနေဆက်ချက်ကျော်ဓာတ်အားလိုက်နဲ့ပတ်သက်တဲ့ဥစ္စာတွေကိုတကယ်ပြောမယ်ဆိုရင်သူကဖြစ်နိုင်ခြေလေ့လာတယ်ပေါ့နော်ဟို MOU အစစ်မဲ့ဖြစ်တာကိုတွေ့ရတယ်အဲတိုးတော်လည်းပဲတစ်ဖက်ကနေဆက်ချက်ကျော်ဓာတ်အားလိုက်နဲ့ကျွန်တော်တို့မြေဆုံရေကာတာစီမံကိန်းတွေကိုဆက်ဆက်ပြီးတွေးမယ်ဆိုရင်လေတွေးလို့ရတဲ့အနေအထားမျိုးတွေရှိနေတဲ့အခါကျတော့အစိုးရဘက်ကဒီ MOU နဲ့ပတ်သက်ပြီးတော့တင်းစိတ်တိတိကျကျထုတ်ပြန်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်။တရုတ်တမ္မတရဲ့ပထမဆုံးမြန်မာပြည်ခီးစဉ်အတွင်းမှာသဘောတူစာချုပ်6ခုနားလည်မှုစာချုပ်လွှာ14ခုဖြစ်နိုင်ခြေနားလည်မှုစာချုပ်လွှာ10ခုသဘောတူညီချက်3ခုနဲ့စုစုပေါင်း33ခုချုပ်ဆိုခဲ့တာပါ။တရုတ်သမ္မတရောက်မလာခင်ကတရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ရင်အစိုးရအနေနဲ့ပွန်းလင်းမြင်သာမှုရှိရှိချပြပေးဖို့ပြည်သူလူထုကတောင်းဆိုခဲ့တာဖြစ်ပြီးအခုတရုတ်သမ္မတရဲ့အပြန်ခရီးစဉ်မှာတော့ချုပ်ဆိုထားတဲ့အချက်33ချက်အပေါ်မှာပွန်းလင်းမြင်သာမှုရှိဖို့ကိုမျှော်လင့်နေကြတာဖြစ်ပါတယ်။